ပြီးခဲ့တဲ့ရပိုင်အတွင်းရခိုင်ပြည်နယ်မြောက်ပိုင်းမောင်းတော်ဒေသမှာတွေ့ရှိခဲ့တဲ့ရုပ်အလောင်းတွေနဲ့ပတ်သက်လို့လူမျိုးရေးတပ်တွေပါဝင်ကျူးလွန်ခြင်းရှိမှရှိစုံစမ်းစစ်ဆေးပေးဖို့အတွက်ဒုတိယဗိုလ်ချုပ်ကြီးအေဝင်ဦးဆောင်တဲ့မြန်မာတပ်မတော်စုံစမ်းစစ်ဆေးရေးအဖွဲ့ကိုတာဝန်ပေးတဲ့အကြောင်းမနေ့ကတပ်မတော်ကနေသတင်းထုတ်ပြန်ခဲ့ပါတယ်။ရခိုင်ပြည်နယ်မြောက် HRW လူခွင့်ရေးအဖွဲ့ကြီးက ပြောကြားလိုက်ပါတယ် မက် အင်ဂျင်နီယာ အပြည့်အစုံကို တင်ပြပေးပါလိမ့်မယ် ခင်ဗျာ
ရခိုင်ပြည်နယ် မောင်းတောမြို့နယ်က အင်းတင်းကျေးရွာမှာ တနင်္လာနေ့က ရုပ်အလောင်း 10လောင်း တူးဖော်တွေ့ရှိခဲ့တဲ့ ဖြစ်ရပ်ကို စုံစမ်းဖို့အတွက် ကာကွယ်ရေးဦးစီးချုပ်ရုံးက ဒုဖိုလ်ချုပ်ကြီးအေးဝင်းဦးဆောင်နဲ့ အဖွဲ့ဝင် 5ဦးပါ တက်မတော်စုံစမ်းစစ်ဆေးရေးအဖွဲ့ဟာ မနေ့က နေပြည်တော်ကနေရခိုင်ပြည်နယ်ကို ထွက်ခွာသွားပါပြီ ဒုဖိုလ်ချုပ်ကြီးအေးဝင်းဟာ အရင်ကလည်း ရခိုင်ပြည်နယ်အတွင်း လုံခြုံရေးတပ်ဖွဲ့ဝင်တွေလူခွင့်ရေးချိုးဖောက်မှုရှိမရှိစစ်ဆေးဖို့ဖေဖော်ဝါရီလကဖွဲ့စည်းလိုက်တဲ့တပ်မတော်စုံစမ်းစစ်ဆေးရေးအဖွဲ့ကိုဦးဆောင်ခဲ့သူဖြစ်ပါတယ်ဒီအဖွဲ့ရဲ့စစ်ဆေးတွေ့ရှိချက်တွေအရတပ်မတော်ဟာဥပဒေနဲ့အညီဆောင်ရွက်ခဲ့ကြောင်းနဲ့လူခွင့်ရေးချိုးဖောက်မှုတွေကိုရိုဟင်ဂျာအကြမ်းဖက်အဖွဲ့ကသာကျူးလွန်ခဲ့ကြောင်းအောက်တိုဘာလကထုတ်ပြန် ရုံးချမှုမရှိကြောင်း New York Chase HRW နိုင်ငံတကာလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ရဲ့အာရှရေးရာတာဝန်ခံ Brett Adams က VOA ကိုပြောပါတယ်
I fear that the military is going to say that the people killed were killed by RSF
စစ်တပ်ကတော့သူတို့တတ်ထားတာဟုတ်တယ်ဖြစ်စေမဟုတ်တယ်ဖြစ်စေဒီလူတွေအသက်ခံခဲ့ရတာဟာအာဆာရိုညာအကြမ်းဖက်အဖွဲ့ရဲ့လက်ချက်ပဲလို့ပြောမှာကိုကျွန်တော်တွတ်ထားပြီးသားပါ စစ်တပ်ရဲ့စုံစမ်းစစ်ဆေးမှုတွေကိုကျွန်တော်တို့ယုံကြည်မရှိပါဘူးအထူးသဖြင့်ဒီရုပ်လောင်းတွေတွေ့ရှိတဲ့သတင်းနဲ့ပတ်သက်ပြီးတော့လိုက်လံစုံစမ်းနေတဲ့ Reuters သတင်းနှစ်ယောက်ဖမ်းဆီးခံရသလိုသူတို့ကိုဓာတ်ပုံနဲ့သတင်းချက်တွေပေးခဲ့တဲ့ရွာကလူချို့လဲဖမ်းခံခဲ့ကြရပါတယ်
Reuters သတင်းတောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးဟာရခိုင်ပြည်နယ်လုံခြုံရေးအခြေအနေတွေနဲ့ဆက်ဆက်ပြီးဒီဇင်ဘာလ12ရက်နေ့ကရန်ကုန်မြို့မှာအဖမ်းခံရပြီးတဲ့နောက်မောင်းတော်မြို့အင်းတင်းရွာမှာပညာရေးဝန်ထမ်း၄ဦးနဲ့အရက်သား၁ဦးကိုဒီဇင်ဘာလ16ရက်နေ့ကရဲတပ်ဖွဲ့ကထပ်မံဖမ်းဆီးခဲ့ပါတယ် တီရင်းသတင်းတချို့မှာတော့သူတို့အားလုံးဖမ်းဆီးခံရမှုတွေဟာဆက်ဆက်နေတယ်လို့ဖော်ပြခဲ့ပေမယ့်VOA ကတော့တိကျအတည်ပြုနိုင်ခြင်းမရှိခဲ့ပါဘူး။အခုလိုသတင်းတောက်တွေဖမ်းဆီးခံရမှုအပါအဝင်မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီကိုတီရင်းလာခွင့်မပြုတဲ့မြန်မာအရက်သားအစိုးရရဲ့လုပ်ရက်ပေါ်မှာလဲ HRW အနေနဲ့အတော်လေးစိတ်ပျက်မိတယ်လို့ဘရက်အဒမ်စ်ကဆိုပါတယ်။
authorized by the president. It was appointed by Aung San Suu Kyi.
တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကတနင်္လာနေ့ကထုတ်ပြန်တဲ့ကြေညာချက်မှာတော့ရခိုင်ပြည်နယ်မောင်းတော်မြို့နယ်အင်းတင်းကျေးရွာတုတ်တံမှာတပ်ဖြတ်မြုပ်နှံခံထားရတယ်ဆိုသူတွေရဲ့ရုပ်အလောင်း၁၀လောင်းကိုဒီဇင်ဘာလ၁၈ရက်နေ့ကတူးဖော်ရရှိခဲ့ပြီးရုပ်အလောင်းတွေကိုတော့ဘယ်သူဘယ်ဝါတွေဆိုတာမသိရသေးတဲ့အကြောင်းနဲ့အဖြစ်မဲ့ပေါ်ပေါက်အောင်ဆက်လက်စုံစမ်းသွားမယ်လို့